ဒိမတ်နိုင်ငံကဣသရေလတန်ရုံအနီးမှာပေါက်ကွဲမှုနှစ်ခုဖြစ်ခဲ့တာကိုစုံစမ်းစစ်ဆေးနေပါတယ်လို့ရဲတပ်ဖွဲ့ကပြောလိုက်ပါတယ်။ကိုဘေဟေဂင်မြို့တော်ရဲ့မြောက်ပိုင်းမြို့ပြင်ဘက်မှာရှိတဲ့ဣသရေလတန်ရုံအနီးညဘက်ပေါက်ကွဲမှုအတွင်းမှာတော့ထိခိုက်ရဒဏ်ရာရသူတွေမရှိခဲ့ကြောင်းနဲ့ကနဦးစုံစမ်းစစ်ဆေးမှုတွေစတင်နေပြီဆိုတာကိုအိတ်လူမှုကွန်ရက်မှာရဲတပ်ဖွဲ့ကပြောဆိုခဲ့တာပါ။ပေါက်ကွဲမှုဖြစ်ခဲ့တဲ့နေရာအနီးမှာရှိတဲ့ဣသရေလတန်ရုံနဲ့ဆက်ဆက်မှုရှိမရှိဆိုတာကိုတော့စုံစမ်းနေဆဲဖြစ်ပါတယ်။ဒိမတ်သတင်းမီဒီယာတွေမှာလည်းပောက်ကွဲမှုဖြစ်တဲ့နေရာကိုရဲတပ်ဖွဲ့ဝင်အများပြားရောက်နေပြီးတော့အနီးတစ်ဝိုက်ကနေရာတော်တော်များများကိုတားဆီးပိတ်ဆို့ထားတယ်လို့ဖော်ပြပါတယ်။အကာအကွယ်ဝတ်စုံတွေဝတ်ဆင်ထားတဲ့စုံစမ်းစစ်ဆေးတဲ့သူတွေကအထောက်အထားတွေရဖို့အတွက်အသေးစိတ်ရှာဖွေနေကြောင်းဒေတာရင်းသတင်းတွေမှာဖော်ပြပါတယ်။ပောက်ကွဲမှုနဲ့ပတ်သက်လို့တော့ဣသရေလတန်ရုံဘက်ကလက်တလောတစုံတရာပြောဆိုတာမရှိပါဘူး။ဒိမတ်ရဲတပ်ဖွဲ့ကတော့စုံစမ်းစစ်ဆေးတွေ့ရှိချက်တွေကိုအမြန်ဆုံးထုတ်ပြန်မယ်ဆိုပြီးပြောဆိုထားပါတယ်။လောလောဆယ်မှာတော့ဣသရေလတန်ရုံအနားတစ်ဝိုက်ကလမ်းတွေကိုပိတ်ထားပြီးတော့လက်နက်အပြည့်စုံကင်ဆောင်ထားတဲ့စစ်သားတွေစောင့်ကြပ်နေတဲ့ပုံတွေကိုဒိမတ်သတင်းတွေမှာဖော်ပြနေပါတယ်ရှင်။